ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်ရေကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကိုဖိအားပေးသွားဖို့လိုတဲ့အကြောင်းမြန်မာလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံအတွင်းကသတင်းမီဒီယာဖိနှိပ်မှုတွေအပါအဝင်အခြားကန့်သတ်မှုတွေကိုလည်းဝေဖန်လိုက်ပြီးဒါဟာတနိုင်ငံလုံးအပန်တိတ်သွားအောင်ကြိုးပမ်းမှုလုပ်ရက်လို့လည်းဖတ်ချက်ပေးသွားပါတယ်။ရုရှားသတင်းဌာနကအထူးကိုယ်စားလှယ်မစ္စယာဟီလီနဲ့တွေ့ဆုံမေးမြန်းပြီးသတင်းရေးသားပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာပါရှင်
။မြန်မာနိုင်ငံရေးကလူခွင့်ချူဖောက်မှုတွေကိုစန့်ကျင်တားဆီးပေးရတဲ့အတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံပေါ်နိုင်ငံတကာအနေနဲ့ဖိအားတွေပေးဖို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်မစ္စယာဟီလီကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းဝင်းဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကဆစ်ဆင်နှိမ်နှင်းမှုတွေကိုရပ်တန့်စေရတဲ့အတွက်ကမ္ဘာကုလသမဂ္ဂရဲ့ချူပန်ချက်တွေကိုတရုတ်နိုင်ငံနဲ့ရုရှားတို့ကပိတ်ပင်ခဲ့တဲ့အပေါ်တရုတ်နဲ့ရုရှားကိုဖိအားပေးဖို့လိုမယ်ဆိုပြီးတော့မစ္စယာဟီလီကထောက်ပြတာပါ။
Well, I'd like to ask the international community.
လူခွင့်ရေးကာကွယ်ဖို့နဲ့လူခွင့်ရေးဘက်ကရပ်တည်ဖို့ရဲ့အတွက်နိုင်ငံများကနေပြီးတော့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကိုစီရင်လှုပ်ဆောင်သွားဖို့ဒီမှာတိုက်တွန်းချင်ပါတယ်
။စခိုင်းမြောက်ပိုင်းဝန်ကြီးဒုက္ခသည်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီ၊ကုလသမဂ္ဂထူထောင်ညီလာခံ၊ကုလသမဂ္ဂလူခွင့်ရေးကောင်စီတွေမှာအထူးအစည်းအဝေးကျင်းပပြီးတော့နိုင်ငံတကာကနေပြီးတော့ကင်တွဲဖြည့်ရှင်းဖို့ကြိုးစားခဲ့ပြီးနဲ့ရုရှားနဲ့တရုတ်ပါဝင်နိုင်ငံချို့ကတော့မြန်မာအစိုးရဘက်ကဖြည့်ရှင်းမှုကိုမြန်မာအစိုးရရဲ့ဖြည့်ရှင်းမှုကိုဆန္ဒပေးခဲ့ကြပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့စုံလင်းရေးဖွဲ့ကလည်းမြန်မာအစိုးရကပေးမဝင်တယ်လို့အခုဆိုလို့ရှိရင်လူခွင့်ရေးထူးကိုယ်စားလှယ်မစ္စယာဟီလီကိုပါမြန်မာနိုင်ငံတွင်ဝင်ရောက်စုံစမ်းခွင့်မပေးတော့ပါဘူး။ရခိုင်ပြည်နယ်နောက်ပိုင်းမှာဒီဩဂတ်စ်လနောက်ပိုင်းဆစ်ဆင်ကြီးတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရင်းကျက်ဒုက္ခတွေ6,500ကျော်ထွက်ပြေးဝင်ရောက်ခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒီလိုမျိုးဒုက္ခတွေထပ်ပြေးကြရတဲ့အချိန်ဒီပေါ်မှာအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအစရှိတဲ့နိုင်ငံတကာကဝေဖန်ပြစ်တင်ပြီးမှလို့တရုတ်နဲ့ရုရှားတို့ကတော့မြန်မာစစ်ဘက်ကရက်တီပေးကြပါတယ်။မြန်မာနိုင်ငံဆိုင်ရာရုရှားတမကြီးကဆိုရင်ဒီမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာဆိုပြီးတော့စန့်ကျင်ခဲ့တယ်လို့ပဲဒီလိုလို့ရက်တွေဟာရလက်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းသတိပေးခဲ့ပါတယ်။တခိုင်မြောက်ပိုင်းကဆစ်ဆင်ကြီးတွေအတွင်းဝင်းကြမုစလင်တွေကိုတရားမဲ့တပ်ဖြတ်မှုနှိမ်ပန်းနှိမ့်ဆက်မှုလိမ္မာဆိုင်ရာချမ်းဖက်စော်ကားမှုမွဆင်ကြီးရည်ကိုမိရှုမှုတွေရှိခဲ့တယ်ဆိုပြီးတော့နိုင်ငံတကာအစိုးရအစည်းအဝေးကဖော်ပြခဲ့တယ်လို့ပဲဒါဟာလူမျိုးနယ်စုလိုက်ထယ်ရှားရှင်းလင်းမှုဖြစ်တယ်ဆိုပြီးတော့လည်းအမေရိကန်နဲ့ကုလသမဂ္ဂအကြီးအကဲခေါင်းဆောင်တွေကသတ်မှတ်သုံးနှုန်းပြောခဲ့ပါတယ်။ဒါကြောင့်လည်းပဲလူသားမျိုးနယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဆွဲခြင်းနဲ့ ICC နိုင်ငံတကာခုံရုံးအထိရောက်သွားနိုင်တဲ့ကုလသမဂ္ဂလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်တစ်စုံတစ်ရာမဖြစ်အောင်လို့ရုရှားနဲ့တရုတ်နိုင်ငံတို့ဘက်ကဗီဒီယိုသုံးပြီးတော့တားဆီးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တခိုင်မြောက်ပိုင်းဆစ်ဆင်ရေးတွေဟာအကြမ်းဖက်သမားတွေကိုဆစ်ဆင်နဲ့ဆစ်ဆင်ရေးတာဖြစ်ပြီးတော့ရပ်သားတွေပေါ်မှာလူခွင့်ချူဖောက်မှုတွေရှိရဲဆိုတာမမှန်ကန်တဲ့အကြောင်းမြန်မာစစ်ရဘက်ကရောမြန်မာစစ်တပ်ဘက်ကပါငြင်းဆန်ပါတယ်။အထူးကိုယ်စားလှယ်မစ္စယာဟီလီရဲ့ဂျော်လိုင်လာတုံးကထုတ်ပြန်တဲ့အစင်းကစားဟာမှန်ကန်မျှတမှုမရှိခဲ့ဘူးလို့လည်းမြန်မာနိုင်ငံသားကြီးဘက်ကတုံ့ပြန်ထားပါတယ်။မစ္စယာဟီလီကတော့ဒီဖြစ်ပျက်ပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမယ်ဆိုပြီးတော့ပြောနေပါတယ်
။ There must be a fair, impartial, independent investigation. I think.The families of the victims.
ဘာမှမပြောလို့လည်းမျှတာတဲ့ဆုံးလဲဆစ်ဆင်းမှုတွေလုပ်ရပါမယ
်။
ဒီမှာခံစားခဲ့ရတဲ့သူတွေဘာတွေဘလို့ဖြစ်ခဲ့လဲဆိုတာကိုသူမိသားစုဝင်တွေသိခွင့်ရှိပါရဲ့။ဘာတွေဖြစ်ခဲ့တယ်လဲဆိုတာမြန်မာပြည်သူတွေသိဖို့လိုပါရဲ့။အခုဆိုရင်အစိုးဆုံးလူသားရပ်တည်မှုအကျက်အတဲကိုကျမတို့ကိုယ်တိုင်မျက်မြင်ကိုယ်မြင်နေရတာပါ။နိုင်ငံတကာအနေနဲ့ဒါဟာနောက်ထပ်အခြေအတဲတစ်ရက်ဖြစ်တယ်လို့သာပြောနေမယ်ဆိုတော့လူသားဖြစ်တည်မှုတွေမျှော်လင့်ချက်တွေကုံဆုံးစေမှာတေချာပါရဲ့ရှင်
။မြန်မာအစိုးရဘက်ကရောမြန်မာစစ်တပ်ဘက်ကပါဒီဖြစ်ပျက်တွေအပေါ်မှာစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ဆေးခဲ့တာရှိပေမဲ့နိုင်ငံတကာကတော့ဒါကိုယုံကြည်လက်ခံမှုမရှိပါဘူး။ဩဂတ်စ်လကုန်ပိုင်းအကြမ်းဖက်ပြစ်ခတ်တွေဖြစ်ပြီးတဲ့နောက်တလအတွင်းမှာပဲရန်ဂျာ6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့မျိုးစုံမချဆောင်များအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒါပြင်ရခိုင်ပြည်ပခသတင်းကိုလိုက်နေတဲ့ writer သတင်းတောက်နှစ်ဦးဖမ်းဆီးခံခဲ့ရတာအပါအဝင်မြမအစိုးရအနေနဲ့သတင်းမီဒီယာတွေကိုပိတ်ဆို့တားဆီးလာပြီးပုံမှန်လဲမစ္စယာဟီလီကဝေဖန်သွားပါတယ
် What's really troubling is that once you prevent the media from reporting on what they see that you are actually putting a national gag
မင်းရဓမ္မရည်နေသူမြင်တွေ့တာတွေပေါ်မှာရေးသားထုတ်ပြတာတွေကိုတားမိတယ်ဆိုတာတနိုင်ငံလုံးပိတ်သွားအောင်လို့ပြဇက်ပေါက်ပိတ်လိုက်တာနဲ့အတူတူပါပဲ။ဒီနောက်တွေနေနေသူမြင်တွေ့သမျှရေးသားဖော်ပြဖို့ဆိုတာအမတန်မှကိုအနေရကြီးသွားစေပါလေ။အကျိုးဆက်ကတော့အများပြည်သူကိုပါထိရိုက်စေမှာပါ။လက်လက်စွာပြောဆိုခွင့်မရှိတော့တာပါ
။ညီမဆူရပကတော့ဒီသတင်းတော်နှစ်ဦးဟာနိုင်ငံတော်လျှို့ဝှက်အုပ်တွေကိုချိုးဖောက်ပြီးတော့တရားမဝင်သတင်းကြားယူလို့ဖမ်းဆီးတယ်ဆိုပြီးတော့အကြောင်းပြထားပါလေ။ မစ္စရဟီလီကိုပြည်ဝင်ခွင့်မပေးဘဲနဲ့သူနဲ့ပူးပေါင်းဆွမ်းမှုရပ်တန့်တယ်ဆိုပြီးတော့မြန်မာစစ်တပ်ကကုလသမဂ္ဂကိုအကြောင်းကြားထားတယ်ဆိုတဲ့တချင်းထဲမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းကလုတ်ခဲ့တဲ့ကုလသမဂ္ဂထူးထူးညီလာခံမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြန်ထားရေးအပါဝင်ရခိုင်နယ်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တွေချမှတ်ခဲ့ပါတယ်မြန်မာကုစလေဘက်ကတော့ဒါဟာတပတ်သက်ဆန်ပြီးတော့မြန်မာနိုင်ငံကိုခုလိုမျိုးဖိအားပေးတာမျိုးလက်မခံနိုင်ဘူးလို့တုံ့ပြန်ထားပါတယ်ခင်ဗျ